ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေအလောက်ပြုတ်ရမှတကြွယ်ဖြစ်လာသူပါစီဟာပါရဲ့အကြောင်းကိုပြောပြချင်ပါတယ်မူပဲအစဖြင့်ထူကဲဘဝကိုရခဲ့သူတွေထဲမှာပါစီဟာပါလဲတူအပါဝင်ဖြစ်ပါတယ်။တကယ်တမ်းတော့သူဟာဘဝကိုတုံညာကစားခဲ့ရသူဟုခေါ်ရလောက်အောင်ပါပဲ။သူအောင်မြင်မှုရလာချိန်မှာတော့သူက secret ရောင်းဆက်များထုတ်လုပ်တဲ့လုပ်ငန်းကိုအကြီးအကျယ်လုပ်နေပါပြီ။တစ်နှစ်ကိုဆက်လုံးရေ4000ကနေ6000အထိထုတ်လုပ်ရပါတယ်။တစ်နှစ်အတွင်းလက်ပတ်ငွေပေါင်9500ရှိပါတယ်။အလုတ်သမားဥယေက950ဖြစ်ပါတယ်။သူစလုပ်ခဲ့တဲ့အလုတ်ကကုံတိုက်ကြီးမှာကုံလောင်စရေးရဲ့လက်ထောက်အဖြစ်စတင်လုပ်ခဲ့တာဖြစ်ပါတယ်။မမျော်လင့်ဘဲနဲ့အလုတ်ဖြုတ်ခံလိုက်ရတယ်။အဲ့ဒီချိန်ကစပြီးအောင်မြင်မှုနဲ့ကြော်ကြားမှုလမ်းမကြီးပေါ်ကိုစတင်ခြေချမိတော့တာပဲ။အော့စပို့ရှမ်းရနယ်ပေါ်ပါစီဟာပါဟာလယ်သမားမျိုးရိုးကနေဆင်းသက်ပေါက်ဖွားခဲ့သူတူဖြစ်ပါတယ်။သူအောင်မြင်ကြော်ကြားပြီးစက်မှုလုပ်ငန်းရှင်ကြီးဖြစ်နေသည့်တိုင်ကျင်းလက်ဒေသမှာလေယာစိုက်ပျိုးရေးလုပ်ငန်းတစ်ခုကိုဝယ်ယူထူထောင်ထားခဲ့ပါတယ်။ဘာကြောင့်လဲဆိုရင်လွတ်လပ်ကျေပြန်းတဲ့နယ်မြေနဲ့ရှင်းသက်လက်ဆက်တဲ့လေကိုမျက်နှာသောကြောင့်ဖြစ်တယ်လို့ဆိုပါတယ်။သူ့အသက်16နှစ်နဲ့6လအရွယ်မှာကဘာစစ်ကြီးဖြစ်ခဲ့တယ်။အဲဒီတော့စစ်သည်ကိုဝင်ရပါတယ်။စာဖို့သမားနဲ့မော်တော်ယာဉ်ပို့ဆောင်ရေးဝန်ထမ်းလုပ်ရပါတယ်။ဆက်ရန်တရားတွေကိုပြင်ဆင်ရတာဝါသနာပါတာနဲ့အတော်ပဲဖြစ်ပါတယ်။စစ်ကြီးပြီးတော့အဖေရဲ့ယာရောစီကိုပြန်ခဲ့တယ်။အဖေရဲ့ယာရောကိုကြောခိုင်းပြီးလန်ဒန်ကိုတက်ခဲ့ပြန်ပါတယ်။မမျော်လင့်ဘဲနဲ့ဝူဝတ်ကုန်တိုက်ကြီးမှာအလုပ်လုပ်ခွင့်ရခဲ့ပါတယ်။၃နှစ်ခွဲလုံးလုံးအောက်ခြေကစအလုပ်လုပ်ခဲ့ပြီးမှအလုပ်ပြုတ်သွားခဲ့တာဖြစ်ပါတယ်။ကုံလောင်ယုံမှာလှုပ်လှုပ်နေတော့လူတယောက်နဲ့သူဟာတိကျွမ်းခဲ့ရပါတယ်။ဝန်ချိန်ဆက်တွေလိုက်ပြီးတက်ဆင်ပေးရသူဖြစ်ပါတယ်။သူကပါစီဟာပါကိုအလုပ်ပေးပါတယ်။သူ့ရဲ့ဝန်ချိန်ဆက်တွေကိုလိုက်ရောင်းဖို့ဖြစ်တယ်။ရောင်းဖို့ဆိုင်ရှင်တွေနဲ့တွေ့တဲ့အခါဆိုင်ရှင်အတော်များများက secret ရောင်းဆက်တွေပဲလိုချင်ကြောင်းပြောလာကြတယ်။အဲ့ဒါနဲ့သူတိလိုက်ပါပြီ။ဈေးထဲမှာရှိတဲ့ secret ရောင်းဆက်ပုံစံအဟောင်းတပတ်နွမ်းတစ်လုံးကိုဝယ်လိုက်ပါတယ်။သူ့ရဲ့ရန်တရားစနစ်ကိုလေ့လာတယ်။ပိုကားအောင်ပြုပြင်ပြီးဆက်တစ်လုံးကိုသူရောင်းလိုက်ပါတယ်။ပထမဆက်လုံးပေါင်းတရာစင်လောက်တည်ဆောက်ပြီးရောင်းပစ်လိုက်ပါတယ်။သူ့အားနည်းနေတာကတော့ငွေချင်းအရင်းအနီးပဲဖြစ်ပါတယ်။အဲ့ဒီမှာသူ့ရဲ့အကိုကြီးကငွေအလုံးအရင်းနဲ့ဝင်ရောက်ကူညီပေးခဲ့ပြန်ပါတယ်။ရောက်ဖတ်တူရဲ့ကူညီမှုကိုလည်းသူရရှိခဲ့ပါတယ်။အဲ့ဒီနောက်အလုတ်သမား3-4ယောက်ငှားခဲ့တယ်။အဲ့ဒီကတစ်ဆင့်အလုတ်သမားဥယျာဉ်20ဖြစ်နေပါပြီ။စီးပွားရေးသမားတွေဖြစ်လက်ဖြစ်ထရှိတဲ့အခက်အခဲများနဲ့လည်းသူဟာရင်ဆိုင်ခဲ့ရပါတယ်။ငွေထဲပေါက်တစ်ပေါက်သာတက်ဆင်ထားတဲ့ဆက်လုံးရေ1000ခွဲမာယူထားတဲ့ contract တစ်ခုကိုရုတ်တရက်သူဆုံးရှုံးလိုက်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီဆက်တွေကိုမာယူထားတဲ့လုပ်ငန်းရှင်ကသူ့လုပ်ငန်းကိုဖျက်သိမ်းလိုက်တဲ့အတွက်ပဲဖြစ်ပါတယ်။ပါစီဟာပါတယောက်အချီကြီးထိသွားခဲ့ပါတယ်။ပါစီဟာပါစက်ကရိယာများကုမ္ပဏီကိုအများပြည်သူအစုရှယ်ယာထည့်ဝင်နိုင်မဲ့ကုမ္ပဏီအဖြစ်မျှော်လိုက်ရပါတယ်။သူကမတည်ရင်းကြီးငွေပေါင်1000ခွဲမျှော်မှန်းထားခဲ့တယ်။ဒါပေမဲ့ပေါင်6000ပဲရခဲ့ပါတယ်။တောကဖီစီးနေတဲ့နေ့များအိတ်မပြောခဲ့ရတဲ့ညများရှိလာခဲ့ရတယ်။ဒီကြားထဲကစ조사ပြီးရုံထွက်နိုင်ခဲ့ပါတယ်။သူ့ဆက်ယုံကထုတ်လုပ်တဲ့ပထမဆုံးအယောင်ဆက်ကိုဘေးတွဲမော်တော်ဆိုင်ကယ်ပေါ်တင်ပြီးပို့ပေးခဲ့ရပါတယ်။မိယထားနဲ့တင်တဲ့အခါမှာတော့မိယထားအလုသမားများအကင်တွေကျန်းတဲ့အတွက်မျက်နှာစာမှာတက်ဆင်ထားတဲ့မှန်ကွဲပြီးစက္ကရိယာတွေကိုထိခိုက်ကုန်ပါတယ်။ယထားပေါ်မှာပဲအဲ့ဒီဆက်ကိုပြင်ပေးပြီးယထားစိုက်တာနဲ့ဝယ်သူရဲ့လက်ထဲကိုအပ်နိုင်ခဲ့ပါတယ်။နောက်များမကြာမီအတွင်းမှာပဲကုံတစ်တာတက်ဆင်ထားတဲ့ကားကလေး10စီးနဲ့သူ့ဆက်များကိုပြည်ထိုင်နိုင်ငံအနက်ပေးပို့နိုင်ခဲ့ပါတယ်။ဆက်ပြင်ဆင်ရေးကိုတာဝန်ယူတဲ့ကားအစီး40ကလည်းလိုအပ်တဲ့နေရာဒေသများကိုလိုက်ပြီးဆက်ပြင်ဝန်ဆောင်မှုလုပ်ငန်းများကိုလိုက်လံဆောင်ရွက်ပေးခဲ့ပါတယ်။သူ့ရုံးငန်းထဲမှာရှိတဲ့နေရန်ပေါ်မှာနေမြေအသီးသီးမှာရှိတဲ့ဖောက်တယ်များရဲ့လိုအပ်ချက်များကိုရောင်းဆောင်အလံလေးများဖြင့်ပေါ်ပြထားတဲ့မြေပုံများချိတ်ဆွဲထားပါတယ်။ဘယ်ဒေသကိုဘလို့ပြင်ဆင်မှုမျိုးဆောင်ရွက်ပေးရမယ်ဆိုတာမျက်စိတစ်ချက်ဝေးကြည့်ရုံးဖြင့်သိနိုင်ပါတယ်။secret ရောင်းဆက်များကိုလူတွေလက်စားလို့လိမ်လည်လို့မရနိုင်အောင်ကောင်းမွန်တဲ့ဆက်များဖြစ်ပါတယ်။ ဆက်အကြီးအသေးမျိုးစုံရှိပါတယ်။အကျွေထက်တပေါက်သာပါတဲ့ဆက်ကနေ16ပေါက်နဲ့အထက်ပါတဲ့ဆက်ကြီးများအထိလိုအပ်သလိုထုတ်လုပ်ပေးနိုင်ခဲ့ပါတယ်။လုပ်ငန်းတွေအောင်မြင်လာတဲ့အခါမှာတော့ပါစီဟာပါကသူ့အမှုဌာနတွေရဲ့တက်တာချောင်းကြီးရေးကိုအလေးအထားဂရုစိုက်လာပါတယ်။နားရက်များမှာလည်းလစာအဖြစ်ပေးတဲ့စနစ်ကိုကျင့်သုံးလာခဲ့တယ်။နေစာ၊နာယီစာအလုပ်သမားများကိုလည်းဗန်ပိတ်ရက်များအတွက်လောက်ခအပြစ်ပေးပါတယ်။ဒါအပြင်နွေရာသီနားရက်အဖြစ်လောက်ခအပြစ်ဖြင့်အနားယူနိုင်ပါတယ်။ဝန်ထမ်းအားလုံးပါဝင်ဆင်နွှဲခွင့်ရှိတဲ့ခရစ်စမတ်အကြိုညကဝဲကြီးကိုနှစ်စဉ်ကျင့်ပပေးတယ်။မော်တော်ကားကြီးများဖြင့်လည်ပတ်ရတဲ့နွေရာသီအလည်ပတ်ခရီးများကိုလည်းစီစဉ်ပေးပါတယ်။တစ်နှစ်လျင်တစ်ချိန်ကျအားကစားပြိုင်ပွဲများလည်းကျင့်ပပေးခဲ့တယ်။ကျွန်တော်ရဲ့အိမ်တောင်ရေးဘွားကတော့အေးအေးချမ်းချမ်းပါပဲ။ကျုပ်ဇနီးရဲ့သားသုံးယောက်ရဲ့သမီးလေးတစ်ယောက်ရဲ့ရှိပါတယ်။တကယ်ကိုပျော်စရာကောင်းပါတယ်။ကျုပ်ရဲ့အကိုဟာကျုပ်ရဲ့အတွဲညီဆုံးအပေါင်းအသင်းကြီးပါပဲ။ကျုပ်တို့နှစ်ယောက်ကခေါက်ရိုက်တဲ့နေရာမှာလဲတက်ညီလက်ညီတင်းနစ်ဘီလီယက်လက်ပြများစစ်တုပြင်ကစားနီအားလုံးမှာသူတစ်ပြန်ကိုတစ်ပြန်ကြီးပါပဲ။ကျုပ်တို့ရဲ့ဇနီးတွေတွေကလည်းအတွဲညီကြပါပဲ။အကျိုးအမြတ်တွေကိုလုပ်ငန်းထဲပြန်ထည့်ပြီးလုပ်ငန်းတိုးတက်အောင်လုပ်တယ်။အစုရှယ်ယာတွေကိုပိုင်တာကကျုပ်ပဲ။ဒီတော့လုပ်ငန်းလည်ပတ်အောင်ဆောင်ရွက်ဖို့ဒါရိုက်တာအဖွဲ့ဆိုတာမရှိဘူး။ကျုပ်ရဲ့အလုပ်သမားတွေကကျုပ်နဲ့တိုက်ရိုက်ပြောဆိုဆက်ဆံခွင့်ရှိကြပါတယ်။ကျုပ်ဘဝမှာဘလို့အောင်မြင်မှုတွေပဲရခဲ့ရခဲ့။အဲ့ဒီအောင်မြင်မှုတွေဟာတခြားလူတွေရဲ့ရိုင်းပင်ကူညီမှုတွေကြောင့်ရခဲ့တာပါ။ဒီလိုစီးပွားရေးလုပ်ငန်းကြီးတစ်ခုလည်ပတ်အောင်မြင်ဖို့ဆိုတာစုပေါင်းလက်တွဲဆောင်ရွက်မှုတစ်ခုပါပဲ။ဒီဆောင်ရွက်မှုထဲမှာလူတိုင်းဟာကိုယ်ကဏ္ဍကိုယ်တောင်ယူကြရတယ်လေ။လူဆိုတာတဦးတယောက်ထီအထီးထီးရက်တီလို့မရပါဘူးလို့ပါစီဟာပါကပြောခဲ့ပါတယ်။ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်နားဆင်စီချင်ပါတယ်။အကျွန်ုပ်တို့၏အသက်အရွယ်သည်အနှစ်80အတိုင်းအရှိရှိပါ၏ထိုအသက်သည်လည်းမြ мян လွန်၍အကျွန်ုပ်တို့သည်စွတေကြပါ၏လို့90ခုမြောက်သောစာလံအပိုင်ငယ်30မှာဖော်ပြပါရှိပါတယ်လက်ရှိရာစုနှစ်အကုန်ခတ်မှာလူခန္ဓာကိုအိုမင်းမှုကိုထိန်ကွက်သောမျိုးရိုးဗီဇတစ်မျိုးကိုပြောင်းလဲပေးခြင်းဖြင့်လူသက်တမ်းကိုနှစ်တရာအထိဆန့်ပေးနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တို့ကယုံကြည်ကြပါတယ်အဲ့ဒီလိုပြောင်းပြစ်နိုင်မယ်ဆိုရင်90ခုမြောက်သောစာလံအပိုင်ငယ်30မှာဖော်ပြတဲ့အနှစ်80ထက်အပြတ်ကျော်လွန်သွားပါလိမ့်မယ်။အသက်ရှည်စွာနေခွင့်ရတော့လဲနောက်ဆုံးမှာထိုအသက်သည်လည်းမြ мян လွန်၍အကျွန်ုပ်တို့စွတ်တေကြပါ၏လို့ဆိုသလိုအဆုံးတတ်ကြရမှာပဲဖြစ်ပါတယ်။90ခုမြောက်သောစာလံကိုရေးသားခဲ့တဲ့စာလံဆရာဟာအသက်120နှစ်နေခဲ့ရပါတယ်။သူကအပြစ်အဖျင်းလောကကြီးကျင်းစာတင့်ရသောကြောင့်တည်ခြင်းကိုမလွဲမသွေရင်ဆိုင်ရခြင်းဖြစ်တယ်လို့ရှုမြင်ခဲ့ပါတယ်။သူဟာတည်ခြင်းကိုအမြင်ဆိုးနဲ့မရှုမြင်ခဲ့ပါဘူး။နေခွင့်ရတဲ့နေ့ရက်ကာလကိုရေတွက်နိုင်စေခြင်းကသွန်သင်ရန်စုပံခဲ့ပါတယ်။ပညာတရားကိုနှလုံးသွင်းရန်ဂရုဏာတော်နဲ့ရောက်ရဲစေလျက်တသက်လုံးဝမ်းမြောက်ရွှင်လန်းရန်ဘုန်းတော်ဟာသူ့ကျေးကျွများအပေါ်သာမကတားဆင်မြေစစ်အပေါ်ကိုတက်ရောက်ထင်ရှားရန်ပထနာပြုခဲ့ပါတယ်။နှစ်ထောင်ပေါင်းများစွာကဤအမှန်တရားကိုသူရင်ဆိုင်ခဲ့ပါတယ်။အာရဏေဧဝမှစတဲ့လူခတ်သိန်းဟာအပြစ်ဒုစရိုက်ဒဏ်သင့်တဲ့အတွက်အမှန်တကယ်သိကြရမှာဖြစ်ပါတယ်။ယောမအရစာခန်းကြီး6ငွေ23မှာအပြစ်တရား၏အခကားတည်ခြင်းမိသည်ဘုရားသခင်ပေးတော်မူသောစုကျေးစုတော်ကငါတို့သခင်ယေရှုခရစ်အားဖြင့်ထာဝရအသက်ပေသည်ကျမတို့လောကမှာမျောလင့်ခြင်းဝမ်းမြောက်ခြင်းနဲ့အသက်ရှင်နိုင်ခဲ့ကြခြင်းမှာကျမတို့ရဲ့အပြစ်အတွက်ကိုးစားအသေးခံရန်ဘုရားကသားတော်ကိုဆင်းလွတ်ခဲ့သောကြောင့်ပဲဖြစ်ပါလေ။တေခြင်းမှတဖန်ရှင်မြန်ထမြောက်ပြီးယေရှုသည်တေခြင်းမှန်ကိုအောင်မြင်ခဲ့ပါလေ။ထိုအရှင်ကိုမိမိရဲ့ကယ်တင်ရှင်သခင်အဖြစ်လက်ခံမယ်ဆိုရင်ဖျားရှင်တန်ကအပြစ်လွတ်ခြင်းအခွင့်ကိုရရှိပြီးထိုသခင်နဲ့အတူကောင်းကင်ဘုံမှာထာဝရဆိုးဆန့်ခွင့်ရရှိမှာဖြစ်ပါလေ။ဖခင်တို့ဟာအံ့ဖွယ်ကျေးဇူးတော်ဓမ္မတခြင်းကိုပြိတက်တည်ဆိုနေစဉ်မှာလိုက်မဆိုနိုင်ခဲ့ပါဘူး။တိချင်းရည်သူဂျွန်နျူတန်ရဲ့နေတို့ထွန်းလင်းဘုံတော်ဝင်စားနှစ်တောင်ရှိတော်ညာကိုရောကိုတွေးဆခဲ့သို့ပင်လင် ကုန်းတော်ချင်းမအုံးမီဆိုတဲ့တချင်းစာသားကိုကြည့်ပြီးမျက်ရည်များတုန်နေမိပါတယ်။ကောင်းငင်ဘုံမှာအနှစ်တစ်တောင်းနေရမှာကိုစိတ်ဝင်စားနေခြင်းမဟုတ်ပါ။အသက်18နှစ်အရွယ်သမီးငယ်မယ်လီစာဟာအဲ့ဒီနေရာကိုရောက်ရှိနေပြီးဖြစ်ကြောင်းကိုသာစဉ်းစားနေမိခြင်းဖြစ်ပါတယ်။2002ခုနှစ်နှွေဦးရာသီမှာရင်တိုက်မှုဖြစ်ပွားပြီးမယ်လီစာလေးသေဆုံးသွားတဲ့အခါကောင်းကင်ဘုံဟာသူတို့မိသားစုအတွက်ထူးခြားတဲ့အတိတ်ပဲဆောင်းလာကြောင်းဖခင်တူကပြောပြခဲ့ပါတယ်။ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး15အငယ်54မှာသေခြင်းသည်အောင်ခြင်း၌နှိမ့်မြုပ်ပြီလို့ဖော်ပြပါရှိပါတယ်။ကောင်းကင်ဘုံအမှန်တကယ်ရှိနေခြင်းကတမာကျန်းစာတော်မြတ်ရဲ့ဝမ်းမြောက်ဖွယ်အမှန်တရားတရက်ပင်ဖြစ်ပါတယ်။အသက်ရှင်ခြင်းနဲ့သေခြင်းပြဿနာကိုသင်ရင်ဆိုင်နေရပြီဆိုရင်ဒါဟာအပြည့်ပဲဖြစ်ကြောင်းပြောပြပါစေ။